ပြည်ရဲ့နေရက်ကတူနီးရှားရေပိုင်နဲ့အတွင်းအာဖရိကကရွှေပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လေတစီနစ်မြုပ်ခဲ့ရမှာ၃ဦးသာအသက်ရှင်ပြီး83ဦးချင်းနဲ့တည်ဆုံခဲ့ပါတယ်။နစ်မြုပ်ခဲ့တဲ့လေယာလစ်ဗျားနိုင်ငံဇူဝါရမြို့ကထွက်လာပြီးနိုင်ရီပိုင်အကြမ်းမှာမြေထဲပင်လယ်အတွင်းနစ်မြုပ်ခဲ့တာဖြစ်ပါတယ်။နိုင်ငံကကြက်ချီနေအသင်းကဒီလေပေါ်တည်ဆောင်လာတဲ့ရေအတွက်လူရေအတွက်များလုံးနဲ့လို့ပြောပါတယ်။အသက်ရှင်ကျန်ရစ်သူတယောက်ကလေပေါ်ကလူတွေကန်းချီကမိအောင်ကိုမြင်နေရတော့အချိန်မှာပဲလေတဲ့ရေအပြည့်ရောက်နေတာလို့ပြောပါတယ်။အရေးပေါ်တယ်လီဖုန်းဆက်ပြီးအကူအညီတောင်းခံခဲ့ပေမဲ့လှေရဲ့တည်နေရာကိုအတိအကျမပြောနိုင်ခဲ့တာကြောင့်အကူအညီမရခဲ့ပါဘူးလို့လည်းသူကပြောပါရတယ်။အဲ့ဒီအသက်ရှင်ကျရဲ့သူတွေဟာပင်လယ်ထဲနှစ်ရက်ကြာမျောနေရမှာတင်္ဂါတယ်တွေကကဲတင်ခဲ့ရတာပါ။လှေမြုပ်တဲ့ရက်မှာပဲထရီပိုလီမြို့ကရွှေပြောင်းသူတွေကိုထိသိမ်းထားခဲ့တဲ့စခန်းတစ်ခုလေကြောင်းကတိုက်ခတ်ခံခဲ့ရတာဖြစ်ပြီးလူ44ယောက်သေဆုံးခဲ့ရပါတယ်။ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကတော့ဥရောပကိုရွှေပြောင်းမှုစူးစမ်းနေသူအာဖရိကပြောင်းရွှေသူတွေကိုအခုလိုဆက်ဆံနေရတာနဲ့ပတ်သက်ပြီးကန့်ကွက်ပြောဆိုနေကြပါတယ်ခင်ဗျာ။